ကျူဘားနိုင်ငံမှာနှစ်ပေါင်း60နီးပါးအတွင်းကတ်စထရိုမိသားစုဝင်မဟုတ်တဲ့သူတွေကိုသမ္မတအဖြစ်ရွေးကောက်တင်မြှောက်ဖို့လွှတ်တော်ကပြင်ဆင်နေပါတယ်။မကြုံစဘူးကျင်းပတဲ့ကျူဘားအမျိုးသားညီလာခံနှစ်ရက်အစည်းအဝေးမှာသမ္မတတတူရွေးကောက်တင်မြှောက်ပြီးကြားစပရင်းနေ့ကျရင်လက်ရှိသမ္မတရောလ်ကတ်စထရိုနေရာမှာအစားထိုးကြောင်းတင်ညာပါလိမ့်မယ်။သမ္မတရွေးချယ်မဲ့ပေးတာကိုတော့ရှိုးဝဲပြုလုပ်လို့ရှိပါတယ်။အမေရိကန်နိုင်ငံသားရေးပြောခွင့်ရဟက်သာနယူးယောက်ကတော့ကျူဘာသမ္မတရွေးချယ်တာဟာဒီမိုကရေစီမဟုတ်တဲ့အတွက်ထရမ့်အစိုးရအဖို့အထူးစိုးရိမ်မကင်းစရာဖြစ်ပါတဲ့။သမ္မတသည်ဟာအသက်86နှစ်အရွယ်ရှိပြီဖြစ်တဲ့လက်ရှိသမ္မတရောလ်ကတ်စထရိုကိုဆက်ခံမှာဖြစ်ပါတယ်။သမ္မတသည်ဖြစ်လာမဲ့သူဟာအသက်59နှစ်အရွယ်ရှိပြီဖြစ်တဲ့ပထမဒုတိယသမ္မတမီဂူအာဒီအက်စ်ကနဖြစ်မယ်လို့ခန့်မှန်းနေရပြီးသူဟာလူမှုရေးအရလစ်ဘရယ်သဘောထားရှိသူတူဖြစ်ဟန်ရှိတယ်လို့လည်းသုံးသပ်သူတွေကဆိုနေကြပါတယ်။